ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NCA အပြစ်ရက်မွန်တက်နဲ့မြန်မာစစ်တပ်တို့မနေ့ကတိုက်ပွဲဖြစ်စဉ်မှာ NCA စာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့နှစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်စီးရေးပြဿနာကိုမကြီးထွားတာခင်မှာနေနေနေဖြစ်ရှင်းဖို့လိုတယ်လို့မြန်မာပြည်သက်ပါတီဘက်ကပြောလိုက်ပါတယ် VO မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်ပြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဖျားသုံးစုမြို့နယ်တွင်တမတော်နဲ့မွန်ပြည်တပ်ပါတီကြားဖြစ်ပွားတဲ့စီးရေးပြဿနာတွေမကြီးသွားမီဖြေရှင်းမှုလိုတယ်လို့မွန်ပြည်တပ်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောနေပဲနဲ့ကောဗျာနော်။ဟောအောက်ခြေမှာသင်ပြအောင်မကြီးနိုင်မှုမရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးဗျာ။ဒါလို့ဖြစ်သွားတဲ့အပေါ်မှာပြည်လည်းပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့နီးလန်းကြဖို့လိုတယ်။မဟုတ်ရင်ကျေပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့အများကြီးခက်သွားနိုင်တယ်။ကျွန်တော်ရဲ့ဒီနေကြီးခရီးစဉ်မှာဒီနေ့ကတော့ဒါနေကြီးဦးစားပေးဖို့လိုတယ်လို့ကျွန်တော်မြင်နေကြ
။ဒီစီးရီးပြဿနာကိုဖြေရှင်းဖို့အတွက်မွန်ပြည်တဲ့ခေါင်းဆောင်တွေကြားမှာတရက်ပိုင်းတွင်တွေ့ဆုံညှိနှိုင်းပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်။မနေ့ကနိုဝင်ဘာ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်တဲ့ပါတီတပ်တည်တဲ့ဂျပန်ရီတွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။မနေ့ကစီးရီးပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်ဆိုင်စစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါရယ
်။မနေ့ကကျွန်တော်တို့နေကြားပြဿနာတွေဖြစ်တဲ့နေရာတွေကိုတွားကြည့်တဲ့အချိန်မှာနေကြားကော်မတီအဖွဲ့တွေပေါ့အဖွဲ့တွေမှာမွန်ပြည်တပ်ပါတီကဆက်ဆံရေးနိုင်ပကော့ထော်လဲအတူတူပါရဲသားနဲ့ကိုသူတို့ဘာလို့ပြစ်လဲဆိုတော့ပြစ်တယ်ပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကနေနေရှင်းတယ်အခြေချိုးပေါက်တာပေါ့ပြစ်သွားတာဂျပန်ရေးတွေဟိုဂျပန်ရေးတွေမှာကျွန်တော်နေနေရှင်းနေတာတော့ရှိတယ်
မြန်မာစစ်တပ်နဲ့မွန်ပြည်တပ်ပါတီတို့ကြားဖြစ်ပွားတဲ့စီးရီးပြဿနာတွေကိုတွေ့ဆုံဖြေရှင်းဖို့အခြေအနေကိုမသိရှိသေးဘူးလို့လည်းသူကဆိုပါတယ်။မွန်ပြည်တပ်ပါတီစုစည်းချုပ်ဗိုလ်ချုပ်လီကောင်းကတော့ခွေးခွေးချက်မရပဲမွန်ပြည်တပ်တပ်တည်စခန်းကိုအသိဝင်ရောက်လာတဲ့အတွက်ပြစ်ကမှုဖြစ်ပွားတာဖြစ်ကြောင်းမွန်ဘာဒါနဲ့အခုလိုပြောပါရတယ်
။ဟမ်ဒီဒေလတိုင်းလူကစက် NCA ရဲ့ဖေနိုဒီဟနိုင်ပါဖတုံကိုနိုသူပန်းကြီးကြပါခုပုံသမတတိပေါ်ရသူစက်အင်းသေးလာပါက
သူပြောတာကတော့တကယ်တမ်းပြောရရင် ICA စာချုပ်တိုင်းဆိုရင်သူတို့မှားတယ်ဒါကျွန်တော်တို့တတ်တည်နေရဖြစ်တယ်2012ခုနှစ်တုန်းကပြည်ရတုံးကလည်းကျွန်တော်တို့တတ်တည်ပဲ ICA စာချုပ်လည်းထိုးထားတာပဲကျွန်တော်တို့ရတတ်တည်နေရကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့ခွေမရပဲတန့်ရပြပြီးတော့အသိန်းဝင်လာတယ်အသိန်းဝင်လာတော့တနတ်တိုင်မြည်သွားတာပေါ့ကျွန်တော်တို့တပ်ဖွဲ့ကိုစားစီဖို့မမီတော့ဘူးဘ ਹੁ နဲ့ဆက်သွယ်ရဖို့တားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မဆောက်ဘူးဘာလို့ယင်လို့နေရတယ်လဲညှိနှိုင်းပြီးလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါမနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားစောက်တပ် BGF ပူးပေါင်းရာလုံရင်နဲ့ဂျပန်ယူတွင်မွန်သားစခန်းကိုတိုက်ခိုက်ခဲ့ရမှာမွန်လယ်ပိုင်းမှာမွန်ပြည်တပ်ပါတီဖျားသုံးစုမြို့နယ်ရုံးနဲ့တပ်ခွဲရုံးကိုသိမ်းပိုက်ပြီးအခုတိုင်တပ်ဆွဲထားပါတယ်ဒီပြစ်ခတ်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံမှုတွေရှိခဲ့တယ်လို့စကပြန်ဖြစ်ဆောင်ရွက်တဲ့ရတားလူလဲထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်မြန်မာစစ်တပ်ဘက်ကတော့စတင်ပြစ်ခတ်တဲ့မွန်ပြည်တပ်သက်ဖွဲ့ဝင်တွေကိုဥပဒေကြောင်းရာရအမှုဖွင့်ထားတယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကဆက်ပြောပါရယ
်ဥပဒေကြောင်းရာပဲကျွန်တော်တို့ကဆက်လုပ်မှာပေါ့အခုရဲစခန်းကအမှုပေါ့ဥပဒေတော့ပြစ်တဲ့လူပေါ့ပြစ်တဲ့လူကိုတရားစွဲမှာပေါ့ဥပဒေနဲ့ပဲတော့ပါမယ်
လက်ရှိဖျားသုံးစုမြို့နယ်ဝင်ထွက်မှာမြန်မာစစ်တပ်နဲ့ BGF ကရင်နယ်ခြားစောက်တပ်တို့လုံခြုံရေးတင်းကျပ်ထားသလိုထိုင်းနိုင်ငံဖက်ချမ်းမှာတော့ထိုင်းစစ်တပ်ကလည်းလုံခြုံရေးတင်းကျပ်ထားပါတယ်။မွန်ပြည်တပ်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်တိုင်ရင်သုံးဂျပန်ရီတွင်းနဲ့ဂျန်ဒေါ်ကျေးရွာကကျေးရွာသား300ကျော်ဟာထိုင်းဖက်ချမ်းမှာရှိတဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးသိမ်းရှောင်နေရပါတယ်။ဒီစစ်ဘေးရှောင်တွေကိုထိုင်းအနာပိုင်းတွေဇန်ကလပူဒီဒေသခံတွေတန်ဃာတော်တွေကနေကူညီဆောက်ရှောက်မှုပေးဆောင်ထားပါတယ်။မွန်ပြည်တပ်ပါတီဟာ2018ခုနှစ်မှာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့ပရမတ်ဆုံးတိုက်ပွဲဖြစ်ပွားတာလည်းဖြစ်ပါတယ်ခင်ဗျာ